စီးရီးယားနိုင်ငံကအကြီးဆုံးအလပိုမြို့နေရာမှာအများစုကိုစီးရီးယားသဘုံအဖွဲ့တွေကထိန်းချုပ်ထားပြီလို့စစ်ပွဲဆောင်ကြည့်ရေးအဖွဲ့ War Monitor အဖွဲ့ကဒီကနေ့စနေနေ့မှာထုတ်ပြန်ပြောဆိုပါတယ်အလပိုမြို့နေရာတော်တော်များများကိုသဘုံတွေဝင်ရောက်လာခဲ့တယ်လို့စီးရီးယားစစ်တပ်ကလည်းဒီကနေ့စနေနေ့မှာပြောပါတယ်အပြန်အလှန်တိုက်ခိုက်မှုတွေအတွင်းစီးရီးယားစစ်သားဒါဇင်နဲ့ချီတည်ဆုံးတယ်လို့လည်းပြောဆိုပါတယ်2016ခုနှစ်တည်းကဆိုရင်ပထမဆုံးအချိန်ဖြစ်စီးရီးယားအစိုးရကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့တွေကမြို့တစ်မြို့ကိုဝင်ရောက်ထိန်းချုပ်လိုက်တာဖြစ်ပါတယ်။စီးရီးယားအစိုးရတပ်ကပြန်လည်တိုက်ခိုက်နေတယ်လို့ရုရှားစစ်လေယာဉ်တွေကလည်းလေကြောင်းကနေပြစ်ကူပေးနေပါတယ်။ဟေယက်ထာယာအယ်ရှမ်ဦးဆောင်တဲ့အစ္စလာမ်သဘုံအဖွဲ့တွေပေါင်းပြီးတောက်ကြံတွေကအယ်ပိုမြို့ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။အချင်းတောင်နဲ့အပါအဝင်မြို့ရဲ့အုပ်ချုပ်ရေးဆိုင်ရာအစအဦးတွေကိုသဘုံတပ်တွေကထိန်းချုပ်သိမ်းပိုက်ထားပါတယ်။သမရဘာရှယ်အယ်အာဆတ်အစိုးရရဲ့မြို့နယ်ဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေရဲ့အရာရှိတွေကတော့မြို့ကိုစွန့်ခွာသွားကြပြီဖြစ်ပါတယ်။လေရင်ကွင်းလည်းပိတ်ထားလိုက်ပြီးမြို့တော်စီကိုသွားတဲ့လမ်းတွေကိုလည်းစနေနေ့ကပိတ်ထားပါတယ်။2016ခုနှစ်ကစတင်ခဲ့တဲ့တိုက်ပွဲတွေအတွင်း DJ Ha Elbow ကိုအကြီးအမားဆုံးတိုက်ခိုက်တာဖြစ်ပါတယ်။